COVID-19 ကပ်ရောဂါကာလအတွင်းအလုသမားတမကလှုပ်ရှားသူတွေအလုထုတ်ခံရတဲ့တဲ့ရင်ကိုပြောပြချင်ပါတယ်။ကျွန်မအင်တနာထုံးပါ။လိုင်းသားရဆက်မှုဆောင်ကအလုသမားတမကအဖွဲ့ဝင်အလုသမား300ကျော်အလုထုတ်ခံရတာနဲ့ပတ်သက်လို့ ILO အပြည်ပြည်ဆိုင်ရာအလုသမားရှိရာအဖွဲ့ကိုတိုင်ကြားထားတယ်လို့မြန်မာ Univiu ဆက်ရုံအလုသမားတမကဥက္ကဋ္ဌကိုထက်လိုင်းဖြိုးက VOA ကိုပြောပါရတယ်။ ILO ဖက်ကတော့15ရက်အတွင်းမှာပြန်ဆက်သွင်းမယ်လို့အကြောင်းပြန်တယ်လို့သိရပါရတယ်။အလုရှင်နဲ့အလုသမားကြားချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုဖောက်ဖျက်ရာရောက်တဲ့အပြင်ဆက်ယုံပိုင်ရှင်နဲ့အလုသမားကြားသဘောတူထားတဲ့အချက်တစ်ချက်ဖြစ်တဲ့ဆက်ယုံဖြတ်တာ၊လုတ်သားလျှော့ချတာလို့ရင်အလုသမားတွေနဲ့ညှိနှိုင်းတိုင်ပင်ရမယ်။ဥပဒေအတိုင်းဆောင်ရွက်ရမယ်ဆိုတဲ့အချက်ပြက်ကွက်တာကြောင့်အလုသမားညံ့ကြမှုဦးစီးဌာနကနေအလုရှင်ကိုတရားစွဲဆိုဖို့လှုံ့ဆော်နေတယ်လို့လည်းအလုသမားကောင်းဆောင်ကိုထက်လိုင်းဖြိုးကပြောပါရယ်။ဒါနဲ့ပတ်သက်လို့အလုသမားညံ့ကြမှုဦးစီးဌာနဘက်ကရောအလုရှင်ဘက်ကပါဆက်သွယ်မေးမြန်းလို့မရခဲ့ပါဘူး။အခုကာလအတွင်းမှာအလုရှင်ဖက်ကကတ်ယောဂါကိုအကြောင်းပြပြီးအလုသမားတမကတွေကိုဖြိုခွဲကျင်နေတာဖြစ်တယ်လို့ကိုထက်လိုင်းဖြိုကယူဆပါတယ်
။ဒီအလုရှင်ကတော့ COVID-19 အကြောင်းပြပြီးတော့ဗောနော်ဒီကျွန်တော်တို့တမကကိုဖြိုခွဲကျင်တယ်ပြီးရင်ဒီ COVID-19 ကိုအကြောင်းပြတယ်ကျွန်တော်တို့လူငယ်ရှော့ရလို့ဆိုပြီးတော့ဒီကျွန်တော်တို့တမကတစ်ခုလုံးကိုဖြိုခွဲတာအဲ့လိုမျိုးပဲကျွန်တော်ကယူဆတယ်ဗော။သူ့ဘက်မှာကျတော့သူကအခုခံနာဝါလာကြတော့ဒီ COVID-19 ဆိုရယ်ကောင်းရင်ကိုတက်ပြီးတော့ဗောနော်ဒီဆက်ယုံတွေကသမကတွေကိုသူကအလုပ်ထုတ်လိုက်ရင်ဥစဉ်ရအချက်တွေကိုသူကမပေးရတော့ဗောနော်အဲ့လိုဆိုပြီးတော့ကျွန်တော်တို့ရဲ့သမကအဖွဲ့ဝင်355ယောက်ကိုထုတ်လိုက်တယ်လို့ပဲကျွန်တော်ယူဆတယ
်အလုပ်သမားတွေကိုမေလ22ရက်မှာအလုပ်ခွင့်ပြန်ဝင်ရမယ်ဆိုပြီးအကြောင်းကြားလာတာကြောင့်နေကနေလာချရတဲ့အလုပ်သမားတွေပြန်လာခဲ့ကြပေမဲ့အလုပ်ရှင်ဘက်ကအလုပ်သမားရှော့ချတယ်ဆိုပြီးနင်းနာချေပေးပြီးအလုပ်ထုတ်လိုက်တာဖြစ်တယ်လို့အလုပ်သမားတွေကပြောပါတယ်ဆက်ရုံမှာအလုတ်လုတ်ဖို့ပြန်လာတဲ့အလုတ်သမားပေါင်း900တဲကနေတမကအဖွဲ့ဝင်300ကျော်ကိုထုတ်လိုက်တာလို့ဆိုပါရယ်အလုတ်သမားတွေကိုကြိုတင်အကြောင်းကြားတာမျိုးမလုပ်ပဲအလုတ်ထုတ်တာကအလုတ်သမားအဖွဲ့အစည်းဥပဒေပုံမှန် 38 အရာတရားမဝင်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမကများကွန်ရက်ရဲ့ဥပဒေအကြံပေးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးထေးကပြောပါရယ
်အကြောင်းအလုတ်ရုံကိုဒီ COVID-19 နဲ့ပတ်သက်လို့ဆက်ဆက်ပြီးတော့အာဒေသပိုင်းပိတ်တာတို့အခုလုံးပိတ်တာတို့အဲ့လိုနဲ့အလုတ်ပိတ်တာတွေကြောင့်မဖြစ်တဲ့ဆိုရင်တော့သူကအလုတ်ပိတ်တာဥပဒေနဲ့ညီသလားအလုတ်သမားအဖွဲ့စည်းဥပဒေပုံမှန် 38 အညီ14ရက်ကြိုတင်အကြောင်းကြားတယ်အလုတ်သမားတွေအကြောင်းကြားတယ်တမကအကြောင်းကြားတယ်မျိုးနဲ့ညီနိုင်ပြန်ရေးအကြောင်းကြားတယ်ခုံပြည့်ရှိသလားမရှိဘူးဆိုတော့ဥပဒေနဲ့မညီဘူးပေါ့နော်ဆိုတော့တည်တဲ့အလုတ်သမားဥပဒေနဲ့ကျွန်တော်ဆုံးဖြတ်ကြရပါတယ
်အခုမေလထဲမှာပဲဒကုံစိတ်ကမ်းမှာအလုတ်သမားတချို့လဲကိုဗစ်ဖြစ်ပွားနေတဲ့ကာလမှာဥပဒေအရအလုတ်သမားခန်းစားခွင့်တွေမရတဲ့အတွက်အပြည်ပြည်ဆိုင်ရာအလုတ်သမားရှိရာအဖွဲ့ ILO နဲ့NLG ဘို့ရုံးကိုသွားပြီးသူတို့ရဲ့အခက်အခဲကိုတင်ပြထားကြပါတယ်။ COVID ကာလမှာတကဘာလုံးစီးပွားရေးကျဆင်းနေချိန်ကုန်ထုတ်လုပ်ငန်းတွေလည်းရပ်ဆိုင်းထားရတာကြောင့်ဒီကာလမှာရပ်တည်နိုင်ဖို့ရထိုက်တဲ့ဥပဒေပါအခွင့်အရေးတွေကိုတောင်းဆိုခဲ့တဲ့အလုပ်သမားတချို့ကိုတဘောက BND ရဲ့ကာကွယ်ရေးဆိုင်ရာဥပဒေနဲ့အစိုးရကဖမ်းဆီးထောင်ချတာတွေရှိခဲ့တယ်လို့အလုပ်ရှင်ဘက်ကလည်းအမှုဖွင့်အရေးယူတာတွေရှိနေပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။